ော်လင့်တော့တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ16မီတာကီလိုဟတ်10533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်ဆိုင်နေကန်တာကျမ်းမာနေမှာလူမှုဘဝစဉ်ပြေမှာချင်မှရှိနေတဲ့ကသူချင်းနဲ့တာများစွာပေးကဲဝေမြာပ
ါတောတရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောင့်နေကြရတဲ့ဆိုတာလူတိုင်းသိပါပဲဒီလိုစားတောက်ကြတဲ့အခါမှာစားတောက်မှုမမှန်ကန်တာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမကြီးထိခိုက်လာပြီးယောဂဗျာတွေတိုးပွားလာတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျောင်းမကြီးနဲ့ညီညွတ်အောင်ဘယ်လိုစားတောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝေခြင်းအသားမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှသားကြပါစို့။သောတာရှင်များရှင်ဒီနေ့သောတာရှင်များကိုတင်ပြလိုတဲ့အချက်ကအစာအိမ်ကိုအနားပေးဖို့လိုအပ်ခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အစာအိမ်ကိုအထူးဂရုစိုက်ကြပါ။အဲ့ဒီအိမ်ကအစိတ်ပိုင်းကိုဆက်တိုက်ကြည့်အလုံးမများစေဘဲအနားပေးတဲ့အချိန်လေးရှိရမှာဖြစ်တယ်။ကျမတို့စားလိုက်တဲ့အစာကိုအစာအိမ်ကကြီးချက်ပြီးတဲ့နောက်ထပ်အစာတွေကိုကြီးချက်ပေးဖို့အစာချက်တဲ့အရေးတွေကိုတဘာဝကိုအလုံးအလောက်မထုတ်ပေးမီဘယ်အစာကိုမှမစားသင့်ပါဘူးအစာတစ်ခုနဲ့တစ်ခု၅နာရီချားပြီးစားသင့်တယ်ဒီဟာတွေကိုကျင့်သုံးဖို့အခက်အခဲရှိမှဖြစ်တယ်တနေ့ကိုအစာ၃ချိန်စားခြင်းထက်၂ချိန်စားခြင်းကပိုပြီးတော့ကောင်းပါတယ်လို့စိတ်ထဲမှာမှတ်ထားသင့်ပါတယ်သောတရှင်များရှင်မနေ့စာကိုဗိုက်ပြည့်အောင်စားရမှဖြစ်တယ်မနေ့စာကိုအစာပြေလောက်သာစားတတ်တာလူအများစုရဲ့အလေအထတစ်ခုဖြစ်နေပါတယ်ဒီအချက်ဟာအစာအိမ်အတွက်အကောင်းဆုံးအရာမဟုတ်ပါဘူး။မနေ့ပိုင်းမှာနေ့လယ်နဲ့ညနေပိုင်းထက်အစာများများစားဖို့လိုအပ်ပါတယ်။နံနက်စာကိုအစာပြေသာစားပြီးညစာကိုများများစားခြင်းဟာမှားရွေးတဲ့အခြေတစ်ခုဖြစ်ပါတယ်။ကျမတို့ရဲ့နံနက်စာဟာတနေ့တာအတွက်အကောင်းဆုံးအစာဖြစ်ပါတယ်။သောတာရှင်များရှင်နောက်ကြမှစားတဲ့ညစာကိုလည်းကျမတို့သတိထားရမှဖြစ်တယ်။အထိုင်များတဲ့သူတွေအတွက်နောက်ကြမှစားတဲ့ညစာဟာကျမရည်ကိုထိခိုက်စေတယ်။သူတို့မှာဖြစ်ပေါ်လာတဲ့အဟံအတားတွေဟာတေချင်းတို့တိုင်အောင်ပို့ဆောင်မဲ့ယောဂရဲ့အစပဲဖြစ်တယ်။တခါတလေဆာလောင်မှုတိတ်တယ်လို့ယင်ထဲမှာခံစားရတတ်တယ်။အမှန်မှာတော့အဲ့ဒီအရာဟာတစ်နှစ်လုံးလွန်ကျူးစွာစားထားမိခြင်းကြောင့်ဖြစ်ပေါ်လာတဲ့ခံစားမှုတစ်ခုဖြစ်တယ်။အစတခါစားပြီးတိုင်းအစအိမ်ကိုလုံလုံလောက်လောက်အနားပေးဖို့လိုအပ်ပါတယ်။အစတစ်ခုနဲ့တစ်ခုအကြာအနည်းဆုံး9နာရီဒါမှမဟုတ်6နာရီချတဲ့နဲ့တနေ့ကိုထမင်း3နာစားခြင်းနဲ့2နာစားခြင်းကပိုကောင်းပါတယ်လူများစွာတို့ဟာအဲ့ရဝင်ခါနီးအစာစားခြင်းဆိုတဲ့အကျင့်ဆိုးတစ်ခုကိုကျင့်သုံးတတ်ကြတယ်တနေ့ကိုထမင်း3နာစားတဲ့သူတွေဖြစ်ပေမဲ့စားလောင်တယ်လို့အထင်ရှိတဲ့အချိန်တွေမှာဇရုတ်တအချိန်ထပ်ပြီးတော့စားတတ်ကြပါတယ်အဲ့ဒီလိုချိန်ဖန်များစွာကျင့်သုံးမိလာရင်နောက်ပိုင်းမှာထမင်းမစားဘဲအဲ့ရမဝင်တတ်ကြတော့ပါဘူးစားတယ်လို့ခံစားရတိုင်းအမှန်တကယ်စားလောင်ခြင်းဖြစ်တာမဟုတ်ပါဘူးအစာအာဟာရမဖြစ်တဲ့အစာတွေကိုအချိန်များများလွန်လွန်ကျူးကျူးတစ်နေ့လုံးစားသုံးခြင်းကြောင့် အစာအိမ်ဟာအကြီးအကျယ်နွမ်းရီသွားတဲ့အချိန်မှာဖြစ်ပေါ်လာတဲ့ခံစားမှုတစ်ခုဖြစ်ပါတယ်။အစာအိမ်ဟာပင်ပန်းနွမ်းရီနေပြီးဖြစ်တဲ့အတွက်ကုန်ခန်းသွားတဲ့အင်အားတွေကိုပြန်လည်ရရှိစေဖို့အနားယူဖို့လိုပါတယ်။ဒါကြောင့်စားသုံးလိုက်တဲ့အစာတွေကိုချက်ချင်းအလုတ်ကိုလှုပ်ဆောင်ပြီးတဲ့နောက်လုံလောက်တဲ့အနားယူခြင်းကုံဆုံးမှသာလေနောက်ထပ်အစာစားသုံးသင့်ပါတယ်။တနစ်တာအတွင်းစားသုံးတဲ့တတိယအကြိမ်စားသုံးခြင်းဟာတော်ယုံတန်ယုံသာဖြစ်ပြီးအဲ့ရမဝင်ခင်နာရီများစွာစောစားသင့်တယ်။လူတွေရဲ့အစာအိမ်တွေဟာအလဟသနွမ်းရှိမှုတွေကြောင့်ညီးတွားနေကြရတယ်။အစာအိမ်ကိုတနစ်လုံးအလုတ်များစေုံသာမကဘူး။ညအိတ်ချိန်တွေမှာလည်းအလုတ်ပေးတတ်ကြတယ်။ဒါကြောင့်အိမ်မက်ဆိုးတွေကိုတညလုံးမြင်မဲ့စေုံမကပါဘူး။မနေ့အိမ်ရထလာတဲ့အခါမှာလည်းပဲမီးအီမသာဖြစ်နေတတ်တယ်။နွမ်းလျက်ပြီးကဒွင်းတွေလည်းပြက်နေတတ်တယ်။ခန္ဓာကိုယ်တစ်ခုလုံးမှာအင်အားချိနေနေတဲ့အောင်ခန်းစားရတတ်တယ်။အနာမရတဲ့အစာအိမ်ဟာအချိန်တိုအတွင်းပဲအာအင်ကုန်ခန်းသွားတတ်တယ်။ဒါဟာဘယ်လိုဆွဲကပ်လာမှမသိတဲ့အစာမကြေယောဂါရဲ့စိမြစ်ပဲဖြစ်တယ်။အကြောင်းတစ်ခုကြောင့်အကျိုးတရားဟာထင်ရှားလာပြီးဖြစ်တယ်။ဒီအကျင့်ဆိုးကိုနှစ်ရှည်လများကျင့်သုံးမိလို့ရှိရင်ကျန်းမာရေးမှာအကြီးအကျယ်ညံ့ဖျင်းသွားပါလိမ့်မယ်။ခန္ဓာကိုယ်တွင်ရှိတဲ့သွေးတွေဟာလည်းပဲညစ်ညမ်းလာလိမ့်မယ်။အသားရည်တွေခြောက်သွေ့လာမယ်။အရေပြားကွဲအမှုတွေဖြစ်ပေါ်လာမယ်။မကြခင်ဗိုက်အောင်တဲ့ဝေဒနာကိုခံစားလာရပါလိမ့်မယ်။အလုတ်လုတ်စင်မှာမကြခဏရပ်နားရတဲ့အထိဗိုက်အောင်ဝေဒနာကိုခံစားလာရမှာဖြစ်တယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။
ဒီယေရှုဖျားများပြုခဲ့ပြီမောင်မိုက်ဖုံးလွန်လောကကြီးကျယ်စင်ထွန်းလင်းလန်းပြမဲ့သူပါလွံ့မြောက်ရာလမ်းလွံ့မြောက်ရာလမ်းအသက်ရှင်ရာလမ်းမြတ်ပဒတိယေရှုဖျားညာပြုခဲ့ပြီ On my phone down don't come to you today စင်တော်လည်းလမ်းပြမဲ့သူပါအ
စ်စတာရှင်နေကံကတရားဒေသနာတော်ကိုဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပြီးမှဖြစ်ပါလေရှင်နာတော်တာစီရင်ခွန်အာယူကြပါစို
့ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေဒီနေ့မင်္ဂလာနေ့သစ်မှာပြန်လည်ပြီးတော့မင်္ဂလာသတင်းစကားကိုဆက်လက်နာတော်တာဆင်ကြပါစို့ချစ်တော်မိတ်ဆွေတို့ဒီနေ့ပေးသွားခြင်းတဲ့သတင်းစကားကတော့စစ်မှန်တဲ့တဲတော်စစ်မှန်တဲ့တဲတော်ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်ဒီနေ့ပြောသွားမယ့်စစ်မှန်တဲ့တဲတော်ဟာပေးမှာရှိတယ်လေဒီစစ်မှန်တဲ့တဲတော်မှာဆိုရှင်သခင်ယေရှုခရစ်တော်ကကျွန်တော်တို့အတွက်ဘာတွေလှုပ်ဆောင်ပေးမလဲဆိုတာကိုဆက်လက်ပြီးတော့ကျွန်တော်တို့ကြည့်ရှုနားတော်တာဆင်ကြပါစို့ဟေပြောင်းဩရစာခန်းကြီးခုနှစ်ငွေ25မှာဆိုရှင်အချင်းသူတို့သည်ယေရှုအားဖြင့်ဖျားသခင်ထံတော်သို့ချဉ်းကပ်ကြ၏သူတို့ကိုအစဉ်ကဲတခြင်းကတတ်နိုင်တော်မူ၏ချစ်တော်မိတ်ဆွေတို့စစ်မှန်တဲ့တဲတော်သို့မဟုတ်ဗိမာန်တော်ဟာကောင်းကင်နိုင်ငံတော်မှာရှိပါတယ်မြေကြီးပေါ်မှာဖြစ်ပျက်ခဲ့တဲ့အရာခတ်သင်းကိုကဲတင်ချင်းစီမံကိန်းမှာပြက်ခဲ့တဲ့ပုံစံကိုဖော်ပြထားပါတယ်။ဒါချစ်တော်မိတ်ဆွေတို့သခင်ယေရှုဟာဆိုရှင်သေခံတဲ့တိုးတန်ငယ်ဖြစ်ပါတယ်။သခင်ယေရှုဟာဆိုရှင်အသက်ရှင်တဲ့ယေဘုယျဟိတ်မင်းဖြစ်ပါတယ်။ဒါသခင်ယေရှုခရစ်တော်ဟာကျွန်တော်တို့ရဲ့ကြီးမြတ်တဲ့ယေဘုယျဟိတ်မင်းဖြစ်ပါတယ်။ဤသေးလာလူတို့ရဲ့ယေဘုယျဟိတ်မင်းဟာဆိုရှင်အသက်ရှင်သောခန်းကိုတနှစ်တစ်ချိန်ဝင်ရတယ်လို့ပဲသခင်ယေရှုခရစ်တော်ကလည်းနောက်ဆုံးသောကာလမှာအသင်ရှင်သောခန်းတဲ့ကိုဝင်ပြီးတော့တရားစီရင်အမှုကိုဆောင်ရွက်နေပါတယ်တရားစီရင်တဲ့အခါမှာသခင်ခရစ်တော်နဲ့ကျွန်တော်တို့ရဲ့ဆက်ဆံမှုနဲ့သူ့အပေါ်မှာထားတဲ့သဘောထားကကျွန်တော်တို့ရဲ့ထာဝရဆုံးခန်းကိုဆုံးဖြတ်ပေးမှာဖြစ်ပါတယ် သခင်ခရစ်တော်ကားလို့ရှိရင်ကျွန်တော်တို့ကိုကယ်တင်ဖို့အလိုရှိပါတယ်။ဒါရှင်မသက်ခရစ်ဝင်ခန်းကြီး30ငွေ30နဲ့33မှာသူဟာလို့ရှိရင်ကျွန်တော်တို့ကိုကယ်တင်နိုင်ဖို့ရန်အတွက်အတဏိုင်ဆုံးဆောင်ရွက်နေပါတယ်။ဒါကြောင့်အချင်းသူသည်လူတို့ရှိမှာငါကိုဝင့်ခန့်အံ။ကောင်းခင်ပုံ၌ရှိတော်မူသောငါဤခမဲတော်ရှိမှာထိုသူကိုငါဝင့်ခန့်မည်။အချင်းသူသည်လူတို့ရှိမှာငါကိုညင်းပယ်အံ။ကောင်းခင်ပုံ၌ရှိတော်မူသောငါဤခမဲတော်ရှိမှာထိုသူကိုငါညင်းပယ်မည်ဆိုပြီးတော့ဖော်ပြထားပါတယ်။တွေ့ပါသလားချစ်တော်မိတ်ဆွေ။သင်တရားစီရင်ခြင်းကိုတယောက်တည်းရင်ဆိုင်ရမှာမဟုတ်ပါဘူး။ကျွန်တော်တို့ဟာဆိုရှင်သခင်ခရစ်တော်ကိုဝင့်ခန့်တဲ့သူဟာခမဲတော်ရှိမှာကျွန်တော်တို့အတွက်ဝင့်ခန့်မဲ့ဖြစ်ပါတယ်။ကျွန်တော်တို့ဟာဆိုရှင်ခရစ်တော်နဲ့ဆိုင်ရင်သူကကျွန်တော်တို့ရဲ့ရှိနေဖြစ်ပါလိမ့်မယ်။သခင်ယေရှုခရစ်အားဖြင့်ကျွန်တော်တို့ဟာဆိုရှင်ဖခင်သခင်ရှိမှာအပြစ်မရှိသူများကဲ့သို့ရှိနေလိမ့်မယ်။ဘလောက်ဝါမြောက်ဖို့ကောင်းတယ်လေ။ကျွန်တော်တို့ရဲ့မှတ်တမ်းပါဆိုရှင်ကယ်တင်ခြင်းရဲ့ကောင်းတဲ့အသက်တာပဲပေါ်နေမှာဖြစ်ပြီးတော့ကျွန်တော်တို့တွေဟာသူ့ရဲ့ပြည့်စုံတဲ့အသက်တာအတွက်အမှတ်ရမှာဖြစ်ပါတယ်။ဒါကြောင့်မိတ်ဆွေတို့သခင်ယေရှုကိုချစ်ပြီးတော့သူ့ရဲ့နောက်တော်ကိုစိတ်နှလုံးအကျွေးမဲ့နဲ့ကျွန်တော်ဘာလုပ်မလဲ။လိုက်တဲ့သူတွေအဖို့ကတော့တရားစီရင်ခြင်းနေ့ဟာဘာမှကြောက်စရာမရှိပါဘူး။ဘာကြောင့်လဲဆိုတော့ဝင်ချတဲ့အပြစ်တွေကိုသခင်ယေရှုကသူ့ရဲ့သွန်လောင်းခဲ့တဲ့အသွေးတော်နဲ့ဖုံးလွှမ်းလိုက်မယ်။ချစ်တော်မိတ်ဆွေ။ဒါကြောင့်ချစ်ယောရှင်ယောဟန်ကဆိုရှင်ဒီလိုရေးထားခဲ့ပါတယ်။ရှင်ယောဟန်ခရစ်မယ်ပထမဆောင်ခန်းကြီး1အငယ်9မှာဆိုရှင်ဖခင်သခင်ဤသားတော်ယေရှုခရစ်ဤအသွေးတော်သည်ငါတို့အပြစ်ရှိသမျှကိုစေကြောတော်မူ၏။ဖခင်သခင်ဤသားတော်ယေရှုခရစ်၏အသွေးတော်သည်ငါတို့အပြစ်ကိုရှိသမျှကိုစေကြောတော်မူ၏တဲ့။သိကောင်းတဲ့ကြံ့ချက်ဖြစ်ပါလေ။ဒါကြောင့်ယေရှုခရစ်ကကျွန်တော်တို့ဤမှာရှိတဲ့အပြစ်ကိုသူ့ရဲ့အသွေးတော်နဲ့စေကြောခဲ့ပြီးပါပြီ။ဒါကျွန်တော်တို့ဒီကဘာလို့ဖို့ပဲလိုအပ်တယ်လဲ။ကျွန်တော်တို့လုပ်ခဲ့တဲ့အပြစ်တွေကိုသခင်ယေရှုခရစ်တော်တာမှာအမြဲတမ်းဝင်ချပြီးတော့တောင်းပန်မယ်တိုးရှိုးမယ်ဆိုရင်ယနေ့ကျွန်တော်တို့ဘုံမှာသိချစ်တဲ့ခရစ်တော်ဘုရားကသူ့ရဲ့အသွေးတော်နဲ့စေကြောပေးမှာဖြစ်ပါတယ်။ဒါကျွန်တော်တို့ဟာဆိုရှင်ကဘာကြီးရဲ့နောက်ဆုံးကာလမှာနေထိုင်နေကြပါတယ်။ခရစ်တော်တွက်လာခြင်းမတိုင်မီမှာဆိုရှင်တရားစီရင်ခြင်းဟာ1844ခုနှစ်ကတည်းကကောင်းကင်ခုံရုံးမှာဆိုရှင်စတင်ခဲ့ပါတယ်။တရားစီရင်ခြင်းဟာဆိုရှင်အာဘေလနဲ့စတင်ခဲ့မှာတေးကြပါတယ်နော်သူဟာဆိုရှင်ကဘာကြီးမှာတေးဆုံးခဲ့တဲ့ပထမဆုံးဖြောင့်မတ်တဲ့သူတယောက်ဖြစ်ပါတယ်ဒါရှင်ပေတရုဩရစာပထမဆုံးခန်းကြီးလေးငွေ9:19မှာဆိုရှင်ရှင်ဘောလူကအခုလိုရေးသားထားခဲ့ပါတယ်ဖခင်သခင်အိမ်တော်သားတို့ကိုရှေးဥစွာစစ်ကြောစင်ရရတော့အချိန်ရှိပြီတဲ့နောက်တနည်းပြောရမယ်ဆိုရင်တော့တရားစီရင်ခြင်းဟာဆိုရှင်တော့ဖခင်သခင်ရဲ့လူများလို့ကိုကိုကိုခေါ်တဲ့လူတွေနဲ့အရင်ဆုံးစတင်ပါလိမ့်မယ်။ဒါချစ်တော်မိတ်ဆွေတို့တရားစီရင်ခြင်းကကျွန်တော်တို့ဖခင်သခင်ကိုယုံကြည်ပြီးတော့ဖခင်သခင်ရဲ့ဖြောင်းမတ်ရလမ်းကိုလိုက်လျှောက်တဲ့သူတွေဖခင်သခင်ရဲ့ယဉ်ဝင်ကုန်တော်ထဲမှာအမြဲတမ်းတိုးဝင်ပြီးတော့ခေါ်လုံနေတဲ့သူတွေအဖို့ပထမဆုံးစတင်ပြီးတော့တရားစီရင်ခြင်းခံမှဖြစ်ပါတယ်။အဲ့ဒီလူတွေကဟာတို့ရှင်ဖခင်ရှင်ရှေ့မှာရောက်သွားတဲ့ခါမှာကျွန်တော်တို့ကဆိုရင်ကြောင်းလန့်ထိတ်လန့်ခြင်းမရှိဘဲနဲ့ဒီတရားယုံမှာကျွန်တော်တို့အတွက်မရက်တည်ပြီးတော့ကျွန်တော်တို့လောက်ခဲ့တဲ့အပြစ်တွေကိုအသွေးတော်နဲ့ဖုံးလွှမ်းပြီးတော့ဆေးကြောပေးမယ်ခရစ်တော်ကိုယ်တိုင်ကရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့အဖို့မောတရားသူကြီးရှေ့မှာရှေ့နေတာကျွန်တော်တို့အတွက်ဝမ်းမြောက်ဖွယ်ရာဖြစ်မှာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ဘာလို့တိဆောက်ကြရမလဲ။ဒီတရားစီရင်ခြင်းမှာကျွန်တော်တို့အားလုံးကသခင်ယေရှုခရစ်ရဲ့ထောက်ခံမှုနဲ့တူသူ့ရဲ့တင်ဆက်မှုကိုကျွန်တော်တို့တွေကကြားနာခြင်းခံရတဲ့အခါမှာလူချင်းတရားကိုရရှိပြီးတော့ထာဝရသက်ရရှိဖို့ရန်အတွက်ကျွန်တော်တို့ရဲ့ဘဝတတကိုဖျားရှင်နဲ့တိဆောက်ကြပါစို့ကျွန်တော်တို့ရဲ့ဘဝတတကိုရှင်သန်တဲ့အခါမှာဖျားသခင်ရဲ့အလိုတော်ဖျားသခင်ရဲ့နောက်တော်ကိုလိုက်လျှောက်သက်ရှင်ခြင်းအပြင်ယနေ့ကျွန်တော်တို့ပုထုရှင်လူသားတွေဖြစ်ပါတယ်ဇာတိသဘောအရကျွန်တော်တို့ဟာအပြစ်သားတွေဖြစ်တယ်ဒီအပြစ်တွေကိုကျွန်တော်တို့ကမဲ့မောပြီးတော့နင်းစင်တဲ့ရက်မြနိုင်မင်းနဲ့စက္ကန့်မပြတ်ဖင်းနဲ့လုံနေမိတယ်။တနေ့တနေ့ကျွန်တော်တို့လုတ်ခဲ့တဲ့အပြစ်တွေကဆိုရှင်လက်ချိုးရည်တွဲလို့ကုန်ချင်မှကုန်နိုင်မယ်။သို့ပေမဲ့လည်းချစ်တော်မိတ်ဆွေ ကျွန်တော်တို့ရဲ့အပြစ်တွေဘလောက်ပဲလုံနေပါသေးကျွန်တော်တို့ကကျွန်တော်တို့ချစ်တဲ့ခရစ်တော်ဖျားကိုဖယံမိကိုပြီးတော့အပြစ်တွေကိုဝင်ချတောင်းပါမယ်ဆိုရင်သခင်ယေရှုခရစ်တော်ကအဲ့ဒီချိန်မှာကျွန်တော်တို့ရဲ့အပြစ်မြောင်များစွာကိုအသွေးတော်နဲ့ဖုံးပြီးတော့စေကျော်ပေးသွားမှာဖြစ်ပါတယ်။ဒါကျွန်တော်တို့ရဲ့တတ်တာကိုခရစ်တော်အားဖြင့်ကယ်တင်ခြင်းပါလို့ရှိရင်ဖြောင်းမတ်ခြင်းခံစားဖို့ရန်အတွက်ယနေ့ဖယားသခင်ရဲ့အလိုတော်နဲ့ညီဘဝတတ်တာကိုတိဆောက်ကြပါစို့လို့အားပေးတိုက်တွန်းနေနေကုန်းချုပ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးဖယားသခင်ကြွယ်ဝမြတ်ပြတ်စွာကောင်းကြီးမလားတောင်းချပေးပါစေ။ခေတ္တကဏ္ဍဆုတောင်းကြပါစို့။အထက်ကောင်းငယ်ပေါ်၌တည်ရှင်ထရရှင်ဖပါဗျာ။ယနေ့ကိုရှင်ဖျားသည်တာမီတို့ကိုသိချစ်ပါ၏။တာမီတို့ဒီကိုရှင်ဖျားရဲ့ကောင်းခင်တရားယုံမှာအရောက်စီတိုင်းရင်ဆိုင်ကြရမည်ဖြစ်ပါတယ်။ကောင်းခင်တရားယုံမှာရင်ဆိုင်ကြရမယ်ဤတရားစီရင်ခြင်းမှာတာမီတို့ဒီအပြစ်သားရာဇဝတ်သားကဲ့သို့သွားရောက်ခြင်းမဟုတ်သေးဘဲနဲ့ကိုရှင်ဖျားရဲ့ရှေ့တော်မောင်း၌တရားစီရင်ခြင်းမှာတို့ရှင်ကနဦးဆုံးကိုရှင်ကိုယုံကြည်သောသူများကိုးစားသောသူများကိုရှင်နဲ့တူဖယံတော်သူများအရင်ဆုံးတရားစီရင်ခြင်းခံမှဖြစ်ပါတယ်။ဒီကြောင့်သားမျိုးတို့ဒီအသက်တာမှာကရောရှင်နဲ့တူပုံမပြီးမှဖယံမိကိုကြား၍ကရောရှင်ပြားရဲ့တရားယုံမှာဝမ်းမြောက်ဝမ်းသာစွာဖြင့်ခံယူနိုင်ကြပြီးတော့ကျွန်တော်မျိုးတို့ရဲ့အသက်တာကိုရှင့်နေအဖြစ်ဆောင်ရွက်ပေးမဲ့သခင်ခရစ်တော်ရဲ့မျက်နှာအဖြစ်သားမျိုးတို့ဒီရှင်လန်းဝမ်းမြောက်ပြီးတော့ခွန်အားသည့်ဖြင့်ရရှိတဲ့ဤတရားစီရင်ခြင်းမှာပါဝင်နိုင်သောသားမျိုးတည်တည်ဖြစ်ဖို့ရန်အတွက်လည်းမာသနမီကြောင်းဒါပေမဲ့သားသခင်ခရစ်တော်ဤနာမတော်ကိုမြှပြပြီးဆုတောင်းပါတယ်ဖာဗျာ။အာမင
်တက်ကောင်းကင်ထွန်းတောက်တဲ့ရွှေပြည်တော်ချင်းတော့ကများဖယ်ရှင်ခဲ့ပြီယုံသူတွေသက်ဆိုင်ရင်မတက်စီနေကောင်းသူကြွယ်ဝဆူလက်ခံစားဒုက္ခရွှေနှံပေါ်ဘုံကြောင့်ပါလင်း၌ပင်ချနိုးဝိညာဉ်အစေလျှောက်လန့်ခဲ့တင်ရာပြီဆိုတည်တံဘုံစည်းစိမ်ဆွန့်ခဲ့သူညီသက်ချင်းရှင်လုံးလူတိုင်းပြည့်လုံးမှခံယူဖို့ရန်ရဲ့မလုံးမြောက်ချစ်ခွင်ကိုပေးအံပွဲကဲ့သို့ရှိရွှေပြည်တော်ထာဝရဤတော်ကိုမွေးခမ်းမှုလေဝမ်းနေခြင်းတော်ကများဖယ်ရှင်ခဲ့သည်ယုံသူတွေသက်ဆိုင်ရမပျက်စီးနေကောင်းသူကြွယ်ဝဆူလက်ခံစားဒုက္ခရွှေနှံပေါ်ဘုံကြောက်ပါလင်း၌ပင်ချတော်ဝိညာဉ်အစင်လျှောက်လန့်ခဲ့တင်ရာတိဆိုတည်တံစည်းစိမ်ဆုံးခဲ့သူညီသက်ချင်းရှင်လို့သူတိုင်းပြည့်နှံမှခံယူဖို့ရန်ရဲ့မှလွန်မြောက်ချင်းခွင်ကိုပေးအံပွဲခဲ့သည်ရှင်တော့ကဆုံးဆံမှုလိုက်ဖို့ကြံလေတမလေးညီသက်ချင်းခွဲကပေး
တော့ကဆုံးဆံမှုလိုက်တော့ကြ
ောလင်းချင်းအတံမြမအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။တူလေးတူမလေးတို့ရေဒီနေ့ဒေါ်လေးလှလှပြောပြမယ်မှတ်သားဖို့ရတမချန်းစာပုံပြင်လေးကတော့မျက်မမြင်နှစ်ယောက်အတွက်ဝမ်းမြောက်ဖွယ်ဆိုတဲ့ပုံပြင်လေးပေါ့ကွယ်။တူလေးတူမလေးတို့ရေယေရှုခရစ်တော်ဟာသူ့တပည့်တော်12ယောက်နဲ့လှည့်လည်ပြီးလူတွေရဲ့ရောဂါကိုပျောက်စေတယ်။လူတွေကိုလည်းတရားဟောပြီးဆုံးမပဲ့ပြင်တဲ့ကွယ်။တနေ့တော့သူတို့တွေဟာခရီးထွက်ဖို့ယေရီခေါမြို့ကနေထွက်ခွာလာကြတယ်။အဲ့ဒီလမ်းမှာမျက်မမြင်သားဖ2ယောက်ရှိတဲ့။ဖခင်ရဲ့အမိကတိမဲဖြစ်ပြီးသားရဲ့အမိကဘာတိမဲလို့ခေါ်တဲ့ကွယ်။တိမဲနဲ့ဗာတိမဲဟာအဲ့ဒီလမ်းမှာလူသွားလူလာတွေကိုတောင်းစားနေတဲ့မျက်စိမှမမြင်ပဲဘယ်လိုအလုပ်လုပ်နိုင်မှာလဲဒါကြောင့်လူတွေကိုပဲတောင်းရန်စားနေရတဲ့ကွယ်ယေရှုခရစ်တော်နဲ့တပည့်တော်တွေရဲ့အနောက်ကိုလူအုပ်ကြီးကလိုက်လာကြတော့စူးစူးညံ့ညံ့အတန်ကိုမျက်မမြင်နှစ်ယောက်ကကြားတာပေါ့ဒါဝတ်ရဲ့သားတော်ယေရှုခရစ်တော်ကြွလာတယ်ဆိုတော့ပြောတဲ့တွေလည်းကြားမှာပေါ့ကွယ်ဒါကြောင့်တောင်းစားနေတဲ့မျက်မမြင်တို့ဟာဘယ်လိုအော်ဟစ်ကြတယ်လဲဆိုတော့ဒါဝတ်ရဲ့သားတော်ကျွန်တော်တို့ကိုတနာတော်မူပါလို့အော်ဟစ်ကြတဲ့ကွယ်ဒီလိုအော်ဟစ်နေတဲ့ကိုကြားတဲ့လူထုပရိသတ်ကြီးဟာမျက်မမြင်တို့ကိုတတ်တိတ်ဆိတ်ဆိတ်နေဖို့မော်အော်ဖို့ငေါငန်းပြောဆိုကြတဲ့ကွယ်ခလေးတို့ရေအဲ့ဒီမျက်မမြင်တို့ဟာမတိတ်ပဲဒါဝတ်ရဲ့သားတော်ကျွန်တော်တို့ကိုတနာတော်မူပါလို့ပေါ်ပြီးတော့အော်ဟစ်ကြတဲ့ကွယ်သူတို့ရဲ့အသံကိုကြားတဲ့ယေရှုခရစ်တော်ဟာရတန်းပြီးသူတို့ကိုခေါ်ခိုင်းလိုက်တယ်လူတချို့ဟာမျက်မမြင်တို့စီသွားပြီးဟဲ့လူတို့ထပါသခင်ယေရှုကိုတော်မင်းတို့ကိုခေါ်နေတယ်လို့ပြောပြီးတော့လက်ဆွဲပြီးယေရှုခရစ်တော်စီကိုခေါ်လာကြတဲ့ကွယ်ယေရှုခရစ်တော်စီရောက်တဲ့အခါမှာယေရှုကသင်တို့အတွက်ဘာကိုပြုလုပ်ပေးစေလိုပါသလဲလို့မေးတဲ့ကွယ်မျက်မမြင်တို့ကအရှင်ကျွန်တော်တို့မျက်စိကိုပြန်ပြီးတော့မြင်စီတော်မူပါလို့ရှောက်ဆိုကြတယ်ကွယ်ဒီခါယေရှုခရစ်တော်ဟာသူတို့ကိုသိပ်ပြီးသနာသွားတာပေါ့ကွယ်သူတို့မျက်စိကိုကြည့်လိုက်တဲ့အခါမှလည်းဘာမှမြင်ရဖို့မပေါ်ဘူးကွယ်လူတွေအသီးအသီးကအုပ်အုပ်ကြက်ကြက်နဲ့သွားလာနေကြတာပြောဆိုနေကြတာကိုလည်းကြည့်ချင်ရှာကြမှာပဲလို့တွေးမိပြီးအနာကိုခေါ်လိုက်တယ်ပြီးတော့သူ့လက်နဲ့သူတို့ရဲ့မျက်စိကိုတို့ထိလိုက်တယ်။ယေရှုခရစ်တော်ဖခင်ကသူ့လက်နဲ့တို့ထိလိုက်တယ်။ပြီးတော့သင်တို့ရဲ့ယုံကြည်ခြင်းဟာသင်တို့ကိုကယ်မပြီလို့ပြောလိုက်တယ်။မျက်စိမမြင်တဲ့သူတို့ရဲ့မျက်စိတွေဟာတဖြည်းဖြည်းနဲ့မြင်လာပြီးနောက်ဆုံးတော့ထင်ထင်ရှားရှားမျက်စိမြင်လာပြီးတော့လူကောင်းတစ်ယောက်လိုဖြစ်လာကြတဲ့ကွယ်။မျက်မမြင်နှစ်ယောက်ဟာပြောမပြတ်တတ်လောက်အောင်ဝမ်းမြောက်ဝမ်းသာနေဖြစ်နေကြတာပေါ့။နောက်ပြီးယေရှုခရစ်တော်နောက်ကိုလိုက်သွားကြတဲ့ကွယ်ခလေးတို့ရေယေရှုခရစ်တော်ဟာဆင်းရဲချမ်းသာမရွေအဆင့်တန်မရွေလူတိုင်းကိုတနာကျင်လာတဲ့မေတ္တာကရုဏာရှင်ဖခင်သခင်ဖြစ်တယ်ကွယ်ဒါကြောင့်လမ်းမှာတောင်းစားနေတဲ့မျက်မမြင်နှစ်ယောက်ကိုလူတွေကအော်ငေါက်ထုတ်ကြပေမဲ့ယေရှုခရစ်တော်ဖခင်ကမအော်ထုတ်ပဲသူတို့လိုလားချက်ကိုတောင်းဆိုစေခဲ့တယ်မျက်မမြင်တောင်းစားနေတဲ့လူနှစ်ယောက်ကလည်းယေရှုခရစ်တော်သူတို့ရဲ့မျက်စိကိုပြန်မြင်အောင်ပြုလုပ်ပေးနိုင်တာအကျွေးမဲ့ယုံကြည်တဲ့အတွေ့အော်ဟစ်အကူအညီတောင်းကြတာပေါ့ဒါကြောင့်ယေရှုခရစ်တော်ကိုယုံကြည်ခြင်းအစစ်အမှန်နဲ့တောင်းလျှောက်လို့ရှိရင်အမြဲပဲကူညီမဆာပေးနေပါတယ်ခလေးတို့လည်းကိုလိုအပ်တဲ့အရာကိုယုံကြည်ခြင်းအပြည့်အဝနဲ့ဇွဲမလျှော့ဘဲတောင်းလျှောက်မယ်ဆိုရင်ယေရှုခရစ်တော်ဟာအမြဲပဲနားညောင်းပြီးကူညီမဆာပါလိမ့်မယ်ကလေးတို့ကိုဖျားသခင်ကောင်းကြီးပေးပါစေ တ်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986106ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963886669တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။